စီးရီးယားကမတူညီတဲ့အဖွဲ့အစည်းတွေအားလုံးပါဝင်တဲ့ငြိမ်းချမ်းရေးစနစ်မျိုးကိုလာမယ့်ဇူလိုင်လ10ရက်နေ့မှာပြန်လည်ကျင်းပလိုကြောင်းကုလသမဂ္ဂစီးရီးယားစစ်ဆန်ညီနိုင်ရေးမှူးစတီဖန်ဒီမစ်စတိုယာကစနစ်နေ့မှာပြောကြားလိုက်ပါတယ်သမရဘာရှာအယ်အဆာအဆိုရနဲ့လက်နက်ကင်တူလိုင်းရဲ့အဖွဲ့အစည်းတွေကြားကုလသမဂ္ဂကကြားဝင်ဆောင်ရွက်ပေးနေတဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေမနစ်ကပြန်လည်ဆက်တင်ခဲ့ပြီးတဲ့နောက်တိုးတက်မှုအနည်းငယ်သာရှိခဲ့တာဖြစ်ပါတယ်။ဒီတော်တွင်စီးရီးယားနိုင်ငံတောင်ပိုင်းမှာအဆိုရတပ်ဖွဲ့ဘက်က48နာရီကြာအပြစ်ခတ်ရက်စဲရေးကြေညာခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုကထောက်ခံကြောင်းပြောကြားလိုက်ပြီးအကျိုးသက်ရောက်မှုရှိမရှိမပြောဆိုခင်အခြေအနေကိုအရင်စောင့်ကြည့်အောင်မယ်လို့ပြောကြားလိုက်ပါတယ်။ပြန်လည်တင်ပြရေးလုပ်ငန်းစဉ်တွေကိုထောက်ခံတဲ့အနေနဲ့တိုင်းပြည်တောင်ပိုင်းဒီအဒီရာအားမြို့မှာ48နာရီအပြစ်ခတ်ရက်ဆဲမဲ့အကြောင်းစီးရီးယားအစိုးရကစစ်တပ်ကစနေနေ့အစောပိုင်းမှာတစ်ဖက်သက်ကြေညာခဲ့တာဖြစ်ပါတယ်အပြစ်ခတ်ရက်ဆဲမှုဟာဒေသစံတော်ချိန်စနေနေ့ညတကောင်အချိန်မှာစတင်အသက်ဝင်မှာဖြစ်ကြောင်းအစိုးရပိုင်းစာနာသတင်းဌာနကတဖြင့်ကြေညာခဲ့ပါတယ်စီးရီးယားနိုင်ငံရေးဆွေးနွေးပွဲတွေဂျနီဗာမြို့မှာရှိလာတွင်ပြန်ဆလိုကြောင်းကုလသမဂ္ဂကကြေညာတဲ့တရက်ထဲမှာပဲစီးရီးယားဘက်ကအခုလိုအပြစ်ခတ်ရက်ဆဲမဲ့အကြောင်းကြေညာလိုက်တာလည်းဖြစ်ပါတယ်